ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာစစ်တပ်ကမြို့ပေါ်လုံခြုံရေးကိုတိုးမြှင့်ထားသလိုဒေသခံပြည်သူတွေကိုဖမ်းဆီးစစ်ဆေးတာကပိုများလာတယ်လို့ပလောဝဒေသခံတွေကပြောပါတယ်ဒီလအစောပိုင်းတုန်းကလည်းပလောဝမြို့ပေါ်ကယာအိမ်မှုတအုပ်နဲ့အရက်သားတအုပ်ကိုစစ်တပ်ကနေဖမ်းဆီးခေါ်ဆောင်သွားပြီးတော့အခုချိန်ထိမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
ပြီးခဲ့တဲ့မေလအကုန်ပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တဲ့ပလောဝမြို့နယ်မှာဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိနေပြီးမြို့ပေါ်မှာလည်းလုံခြုံရေးတွေတိုးမြင့်ထားတယ်လို့ပလောဝဒေသခံတွေကပြောပါတယ်။ဒီလအစောပိုင်းကပလောဝမြို့ပေါ်ကယာယီမှုတူဦးနဲ့ဒေသခံတူဦးဖမ်းဆီးခံထားသလိုမြို့ပေါ်မှာလည်းအရင်ကထက်အစစ်ဆေးတွေများနေတာကြောင့်စိုးရိမ်နေရတယ်လို့ပလောဝဒေသခံတူဦးကပြောပါတယ
်။ပလောဝဒေသခံကတော့နှစ်ယောက်လောက်ဖမ်းဆီးရပေါ့။ယာယီမှုကြောင့်နဲ့ယာယီမှုကြောင့်နဲ့ပေါ့အရေးသားတယောက်ပေါ့။သူတို့အချိန်တွေထိမှကတော့ကျွန်တော်တို့မျိုးလည်းနေတိုင်းအစ်စင်းနေပါလေစိုက်တယ်ရေးတွေလည်းတော့နေမျိုးထိမှစစ်တက်တယ်အဲ့လိုတော့နေတော့ကျွန်တော်တို့မျိုးခံတာကကြောက်နေရတာပေါ့ဘယ်သူဖဲခံသွားမလဲဘယ်သူဘေးပိုင်းကိုတော့ရလဲကျွန်တော်တို့နေပြင်းနေလည်းအဲ့လိုစိတ်ညစ်နေပဲရှောက်လည်းနေရတာပေါ့
ဖန်စီခံထားရတဲ့အထဲမှာပလောဝမျိုးနဲ့ပလုတ်တောင်ရက်ကွက်ကအသက်58နှစ်အရွယ်ဥမြင့်ကျော်လည်းပါဝင်ပြီးအဖမ်းခံရတဲ့နေ့ကလေးကအခုချိန်ထိအဆက်အသွယ်မရသေးတာကြောင့်စိတ်ပူနေရတယ်လို့သမီးဖြစ်သူကပြောပါတယ
်။ဟိုဖမ်းသွားတာကတော့ဒီ၄ရက်နေရပေါ့နော်၄ရက်နေရနေပြီးတော့ဟိုစနေနေ့ညနေ9:00လောက်မှလာပြီးတော့ဖမ်းသွားတာချင်းအဖမ်းသွားတယ်ညနေ9:00လောက်မှလာဖမ်းတဲ့ခါမှာတော့အဖေကတော့သူတို့ကဟိုဘလို့ဘလို့အကြောင်းနဲ့လာဖမ်းတယ်ဆိုတော့ညီမတို့လည်းမသိဘူး။ဟိုအဖေကိုသူတို့ခေါ်သွားတဲ့နေ့ကနေစပြီးတော့ဒီနေ့အချိန်ထိအဖေရဲ့အစအနကိုလည်းမရဘူး။အဖေဘလို့နေလဲဆိုတာလည်းညီမတို့မသိဘူး။အဖေကိုဘယ်မှာထားလဲဆိုတာလည်းညီမလည်းမသိ။ညီမတို့လည်းဒီနေ့အချိန်ထိမတည့်ရသေးဘူးရှင့
်။ဖန်စီခံထားရတဲ့ဦးမြင့်ကျော်ဟာတောင်ရလုပ်ငန်းလုပ်ကင်သူတူဦးဖြစ်ပြီးတော့ကျန်းမာရေးမကောင်းလို့အိမ်မှာနားနေတဲ့အချိန်စစ်တပ်ကလာရောက်ဖန်စီသွားတာဖြစ်ပါတယ်။သူ့ကိုဘာကြောင့်ဖန်စီသွားတယ်ဆိုတာမသိရပေမဲ့လည်းသူကျမ်းမာရေးအတွက်စိုးရိမ်နေရတယ်လို့ဖန်စီခံရသူရဲ့တမိဖြစ်သူကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အဲ့ဒီဒေတာမှာပုံမှန်လုံရိုးလုံစင်အတိုင်းဆောင်ရွက်နေခြင်းသာဖြစ်ကြောင်းအခုလိုတုံ့ပြန်ပါတယ
်ဘလဘဘက်မှာတော့ကျွန်တော်တို့ကဒီကလရာမြစ်စီမံကိန်းလှုပ်ဆောင်နေရရှိတယ်ကလရာမြစ်စီမံကိန်းလှုပ်ဆောင်တဲ့နေရာမှာယခင်တော့အဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါနောက်ဆက်မှုတွေဟန်တာမှုတွေရှိခဲ့တာတွေရှိတယ်အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါဆက်လက်လှုပ်ဆောင်နေရလည်းရှိပါတယ်ဗျအိမ်မှာတော့ဆက်လက်လုပ်ဆောင်နေရရှိတဲ့အတွက်တချို့နေရာတွေမှာတော့ကျွန်တော်တို့အနေနဲ့ပောက်ကွဲစေတတ်တဲ့ခဲရန်တွေလက်နက်တွေဒါတွေစစ်ဆေးခြင်းကတော့ပုံမှန်ပြုလုပ်နေတဲ့လုပ်ငန်းတွေပဲဖြစ်ပါတယ်။ကိုးပြီးဆောင်ရွက်တာလည်းမရှိ၊ရော့ပြီးဆောင်ရွက်တာလည်းမရှိဘူး
။ပြီးခဲ့တဲ့မေလကုန်ပိုင်းလောက်ကပလောဝမြို့နယ်အတွင်းကအပေါင်းသာကြေးရွာမှာရခိုင်လက်နက်ကိုင်အေတပ်ဖွဲ့နဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လက်ရှိမှာလည်းစီရေးတင်းမာနေတယ်လို့ဒေသခံတွေကပြောပါတယ်။စီရေးတင်းမာနေတဲ့ပလောဝဘက်မှာအသွားအလာကန့်သက်ခံထားရတာကြောင့်ဒေသခံတွေအနေနဲ့စားဝတ်နေရေးအခက်ကြုံနေရတယ်လို့ဘယ်အချိန်တိုက်ပွဲဖြစ်လာမလဲဆိုပြီးစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်တွေကလည်းပလောဝဘက်မှာရခိုင်အေလက်နက်ကင်တပ်ဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လို့တေဆုံးဒဏ်ရာရသူတွေလည်းအများအပြားရှိခဲ့ပါတယ်ခင်ဗျာ